အခုဆက်ပြီးတော့တိုင်းရင်သတင်းလွှာကန္တာကိုနားဆင်ရပါမယ်။နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးထားတာဖြစ်ပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာမြင့်မြုပ်သွားတဲ့တင်မောကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အစိုးရကလည်းရပ်နားလိုက်ပြီးဖြစ်ပါတယ်။ DGBA တပ်ဖွဲ့ကဗိုလ်မှူးကြီးစောဆန်းအောင်ကိုအဖွဲ့ဝင်အဖြစ်ကနေထုတ်ပယ်လိုက်တယ်ဆိုတာနဲ့ကချင်ပြည်내တွင် KIO နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးတင်းမာနေမှုအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျွန်မကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်မှာနစ်မြုပ်သွားတဲ့အောင်တကုံအမှတ်3တင်ဘောကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်နယ်အစိုးရကရပ်နားလိုက်ပြီးဖြစ်ပါတယ်။အာဏာပိုင်တွေကရှာဖွေရေးလုပ်ငန်းကိုရပ်နားလိုက်ပေမဲ့ကြောက်ဖြူဒေသခံတွေနဲ့လူမှုကွန်ရက်အဖွဲ့အစည်းတွေကအခုအချိန်ထိနီးမျိုးစုံနဲ့ရှာဖွေမှုတွေဆက်လုပ်နေတယ်လို့ကြောက်ဖြူဒေသခံတွေကပြောပါတယ်။အောင်တကုံအမှတ်3နစ်မြုပ်ရတာဟာတင်ဘောကြန့်ခိုင်မှုအားနည်းပြီးတမတ်တန်ချိန်ထက်ပိုတင်လာတဲ့အတွက်နစ်မြုပ်ရတာဖြစ်တယ်လို့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌရခိုင်ပြည်နယ်ချင်းတိုင်းရင်းသားရေးရဝန်ကြီးဦးကိုကိုကပြည်내အစိုးရကိုအစီရင်ခံစာတင်သွင်းထားပါတယ်မတ်လ23ရက်နေ့ကတောင်ကုတ်ကနေစစ်တွေကိုမောင်းနှင်လာတဲ့အောင်တကွန်3တင်ဘောဟာမြေပုံမြို့နယ်နောင်တော်မြင့်အတွင်းမှာနစ်မြုပ်သွားတဲ့အတွက်အသက်ရှင်သူ163နဲ့သေဆုံးသူရုပ်အလောင်း50ကျော်ကိုရှာဖွေတွေ့ရှိခဲ့ပါတယ်
DKPA မှာပုံမှုကြီးစောဆန်းအောင်ကိုဖွဲ့ဝင်ဖြစ်ကနေချက်ချင်းပြန်လဲထုတ်ပယ်ဖို့ DKPA စီဦးစီချုပ်တာဝန်ကနေယာယီရက်နားလိုက်တဲ့ပို့ချုပ်ကြီးစောလဲပွဲကနေမတ်လ21ရက်နေ့ကအမိန့်စာတဆောင်ထုတ်ပြန်လိုက်ပါတယ်ပို့ချုပ်ကြီးစောလဲပွဲအနေနဲ့ပုံမှုကြီးစောဆန်းအောင်ရဲ့လုပ်ရက်တွေကိုမသိရတာတွေရှိနေတဲ့အပေါ်မှာအဖွဲ့ဝင်ဖြစ်ကနေအခုလိုထုတ်ပယ်လိုက်တဲ့သဘောဖြစ်တယ်လို့ DKPA ကလိုထူဝါတက်မဟာထောက်လန်းရေးမှူးစော32ကပြောပါတယ်အခုလိုမိထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးအဖွဲ့ကထုတ်ပယ်မယ်ဆိုရင်လေပုဂ္ဂိုလ်တဦးတယောက်ရဲ့တဘောစန္ဒာနဲ့မဟုတ်ပဲအများတဘောနဲ့ဖြစ်တင့်တယ်လို့ပုံမူကြီးစောဆန်းအောင်ကပြောပါတယ်ပုံမူကြီးစောဆန်းအောင်ကိုပြီးခဲ့တဲ့2014ခုနှစ်အောက်တိုဘာလတုန်းကတကြိမ်ထုတ်ပယ်ပြီးနောက်အခုလ9ရက်နေ့မှာ DKPA ကလိုထူဝကုကေရင်မူစောကျော်တက်ကပြန်လည်ခန့်အပ်ခဲ့ပေမဲ့ပုံချုပ်ကြီးစောလက်ပွဲကနေအခုလိုဒုတိယအကြိမ်အဖွဲ့ကနေထုတ်ပယ်လိုက်တာဖြစ်ပါတယ်
community radio နဲ့ community tv တွေဟာပြည်သူတွေရဲ့အတန်ကိုထုတ်ဖော်ပေးနိုင်မဲ့မီဒီယာဖြစ်တဲ့အတွက်အစိုးရအနေနဲ့ရုပ်သံဥပဒေ broadcasting law ကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းပေးဖို့အတွက်ဒီလ18ရက်နေ့ကနေ20ရက်နေ့အထိချင်းပြည်နယ်ဟာခါမြို့မှာပြုလုပ်တဲ့တတိယအကြိမ်တိုင်းရင်းသားမီဒီယာညီလာခံမှာတောင်းဆိုလိုက်ပါတယ်ပြည်ထောင်စုပြန်ကြားရေးဒုတိယဝန်ကြီးဦးပိုက်ထွေးကတော့ community radio နဲ့ပတ်သက်တဲ့ဥပဒေကြမ်းကိုလွှတ်တော်ကိုတင်သွင်းထားပြီးဖြစ်တယ်လို့ဆိုပါတယ်ဒါအပြင်သတင်းသမားတွေကိုသက်ဆိုင်ပြည်내အစိုးရကနေလုံခြုံမှုပေးဖို့နဲ့ခွဲခြားဆက်ဆံမှုမလုပ်ဖို့အပါအဝင်အချက်14ချက်ပါတဲ့ထုတ်ပြန်ချက်တစ်စောင်ကိုညီလာခံအပြီးမှာထုတ်ပြန်ခဲ့ပါတယ်တတိယအကြိမ်တိုင်းရင်းမီဒီယာညီလာခံကို Burma News International BNI ကနေဦးစီးကျင်းပခဲ့ပြီးလာမယ့်နှစ်ထုတ်ထအကြိမ်ကိုတော့ရခိုင်ပြည်နယ်မှာပြုလုပ်သွားဖို့ဆုံးဖြတ်ခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာရှိတဲ့ဘဏ်တွေကို KIA အဖွဲ့ကနေတွေ့ဆုံဆွေးနွေးချင်တဲ့အတွက်မီလ30ရက်နေ့မတိုင်ခင်မှာဆက်သွယ်ကြဖို့အကြောင်းကြားစာတွေပေးပို့ခဲ့တယ်ဆိုပြီးမတ်လ23ရက်နေ့မှာပြန်ကြားရေးဝန်ကြီးဌာနကနေတင်ထုတ်ပြန်ခဲ့ပါတယ်KIA အနေနဲ့ကတော့စစ်ပွဲတွေဖြစ်ပွားနေတဲ့ကာလနိုင်ငံရေးမတည်ငြိမ်တဲ့ကာလဖြစ်နေတဲ့အတွက် KIA ကိုတုံးချပြီးအတူအယောင်လှုပ်တာမျိုးတွေဖြစ်နိုင်တယ်လို့သက်ဆိုင်ရာပန်လုပ်ငန်းရှင်တွေအနေနဲ့သက်ဆိုင်ရာအာဏာပိုင်တွေနဲ့တိုင်ပင်ပြီးလုံခြုံရေးကအစပြင်ဆင်တည်နေလို့ KIO နီးပညာအထောက်အကူပြုအဖွဲ့ကဦးတောင်ခါကပြောပါတယ်မြစ်ကျင်းနာမျိုးဖာကံမျိုးလိုဒေတာတွေမှာလည်း KIA တစိတ်ကင်ပြီးအကြံဖန်လုပ်နေတာမျိုးတွေရှိခဲ့တဲ့အတွက် KIO အနေနဲ့တော့ဒီကိစ္စကိုတေချာပြန်ပြီးစစ်ဆေးသွားမယ်လို့ဦးတောင်ခါကပြောပါတယ်
ရှမ်းပြည်နယ်အရှိပိုင်းမန်းရောင်မြို့နယ်ဒေသအတွင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အဖွဲ့ကနေဆက်ဝန်းအင်အားခဲတတုတူဖော်ရေးကုမ္ပဏီကလုံသား9ဦးကိုဖမ်းဆီးပြီးစက်ရင်ရန်တရားတွေကိုမီးရှို့ခဲ့တယ်ဆိုတော့နိုင်ငံတော်အစိုးရရဲ့မီဒီယာတွေကနေဆွဆွဲချက်ဟာမှန်ကန်မှုမရှိသလိုအခြေမြင့်မရှိတဲ့ဆွဆွဲချက်နဲ့မီဒီယာကနေတိုက်ခိုက်နေတာမသင့်တော်ဘူးလို့လဲ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုဆိုင်ဆိုင်မင်းကပြောပါတယ်ပြီးခဲ့တဲ့မတ်လ14ရက်နေ့တုန်းကအစိုးရပိုင်းမြမရုပ်မြင်တန်ကြားကနေ RCSS SSA တပ်ဖွဲ့ကတတုစမ်းတတူဖော်နေတဲ့ကုမ္ပဏီပိုင်ရင်များနဲ့ပစ္စည်းတွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ထုတ်လွှင့်ခဲ့တာပါ2014ခုနှစ်ဒီဇင်ဘာလတုန်းကလည်းလင်းခေမြို့နယ်ကတစ်တောဝန်ထမ်းတွေအသက်ခံရမှုနဲ့ပတ်သက်ပြီးအစိုးရကနေတောင်ပိုင်းရှမ်းပြည်တပ်မတော်လက်ထက်လို့လဲဆွဆွဲမှုတွေရှိခဲ့ပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးအပြစ်ခတ်ရစရေးကိစ္စတွေဆွေးနွေးနေချိန်မှာပဲကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားကချင်ပြည်နယ်ဗမော်ခရိုင်ဘက်မှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်အခုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကလေကြောင်းအသုံးပြုပြီးတော့တိုက်ခိုက်နေတယ်လို့လည်း KIO ဘက်ကပြောပါတယ်ဒီအခြေအနေတွေကိုတော့အမည်ကနေစူးစီးထားပြီးဆိုင်းမုန်းကနေခုလိုတင်ဆက်ထားပါတယ်ရှင်
ခုလ21ရက်နေ့ကနေစပြီး24ရက်နေ့ထိအစိုးရစစ်တပ်ဘက်ကနေလေရင်တွေအုံပြုပြီးကချင်ပြည်နယ်ပမော်ခရိုင်မန်စင်မြို့နယ်တွင်းမှရှိတဲ့ KIA တပ်မဟာ3လက်အောက်ခံတပ်ရင်းတွေကိုလာရောက်တိုက်ခိုက်တာဖြစ်တယ်လို့ KIO ပြောခွင့်ရဦးလန်နန်ကပြောပါတယ
်ပမော်မန်စီတပ်မတော်လေကတပ်ရင်းတဲ့နေမြေထဲမှာဖြစ်တာပါဒီအီတမဟာတုံးတရင်တက်မထက်ကြီးရွာမှာရှိတဲ့ခန်းတွေကိုသမရှိရှိရနေပြီးစကြောင်းညာဝင်လာပြီးတော့သူစစ်စင်လာပါလက်နဲ့ကြီးကြီးတုံးပြလာတယ်လေရင်နဲ့လာပြီးတော့ပြစ်ခတ်တယ်ပုံကြီးတံကြီးလုတ်တယ်ငွေလည်းပဲတိုးတိုင်ပေါဝင်ချင်မှာတို့ jet fighter နဲ့စင်းနဲ့လာပြီးတော့ပြစ်ခတ်တယ်ပုံကြီးတံကြီးလုတ်တယ
်အခုဖြစ်တဲ့တိုက်ပွဲဟာတရုတ်ပြည်ကိုတွားနေတဲ့တစ်မောင်ခိုရှင်းနေရေးအကြောင်းပြပြီးမြန်မာစစ်တပ်က KIA ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဦးလန်နန်ကဆက်ပြောပါတယ်
ခုဖြစ်ပေါ်တဲ့နေရာနဲ့ဒီတက်မောင်ကိုဝင်တဲ့လမ်းကြောင်းရတယ်ခြားစီပါဒါရောအလံဝေးပါပဲဒီကြောင်းကြီးသွားလာတဲ့လမ်းကြောင်းလည်းမှုတ်ဘူးအဲသူတို့ဘက်ကတော့ဒီသူတို့တက်မောင်ကိုကိုလိုက်ဖမ်းနေသူတွေခေါင်းစဉ်နဲ့တို့တက်ဆန်းနေဝင်ရှင်းနေတဲ့ပေါ်ပါ
အခုလိုတိုက်ပွဲပြင်းထန်လာနေတဲ့အခြေအနေကိုအပြည့်ရဲ့ရေဆွေးနွေးနေတဲ့နှစ်ဖက်ကောင်းဆောင်တွေကိုတင်ပြထားပေမဲ့တိုက်ပွဲရက်တန့်တာမရှိသေးဘူးလို့ဦးလန်နန်ကဆက်ပြောပါတယ
်ဒီ21ရက်နေ့မှာစပြီးတော့တိုက်ပွဲတွေဖြစ်ပေါ်လာတာပါဒါကြောင့်မို့ဒီကိစ္စလည်းတို့တို့ဒီဆူနေပွဲမှာတယောက်နဲ့တည်းတို့ရဲ့ KO အဖွဲ့ကတို့အကြောင်းကြားပါပဲအဲသူတို့ဘက်ကလည်းဒီဖြစ်စဉ်တွေကိုပြောပြတဲ့အခါမှာဒုတိယဗိုလ်ချုပ်ကြီးမြင့်စိုးကနေပြီးတော့ဒီမပြစ်ဖို့ရခိုင်ပါမယ်ဆိုတဲ့ဒီပုံမြန်ချက်တော့ကျွန်တော်ရပါဒါမဲ့အခုဆက်ပြီးတော့သူဖြစ်နေတုံးပါ
မတ်လ19ရက်နေ့ကနေ22ရက်နေ့အထိကျင်းပခဲ့တဲ့ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာက UPWC နဲ့ NCCT ကောင်းဆောင်တွေရဲ့တနင်္ဂနွေလုံးအပိတ်ခတ်ရက်ဆယ်ရက်ဆွေးနွေးပွဲမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတပ်ပိုင်းဆိုင်ရာကိစ္စတွေအပြင်ပြည်ပခါလျှော့ချရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပြီးမြန်လက်ရှိမြန်မာတပ်မတော်နဲ့ KIO ခေါ်ကချင်လူလိုက်ရေးအဖွဲ့တန်းခေါ်ပလောင်တပ်ဖွဲ့ကိုကောင်တပ်ဖွဲ့တို့နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်
ဆက်ပြီးတော့ကချင်ပြည်နယ်ဖက်ကန့်မြို့နယ်ကလူစုတစုကနေအကြမ်းဖက်တိုက်ခိုက်တဲ့လို့ရကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တဲ့မူရင်စေဝါတိုက်ဖက်ရေးအဖွဲ့ဝင်တွေဟာစေယုံကနေစင်းနိုင်ပြီလို့ KBC အသင်းတော်ကတာဝန်ရှိသူတွေကပြောပါတယ်ဒီအကြမ်းဖက်တဲ့လို့ရပေါ်သက်ဆိုင်ရာအာဏာပိုင်တွေကကင်တွယ်အရေးယူသွားမယ်ဆိုပေမဲ့လောလောဆယ်စောင့်ကြည့်နေတဲ့အနေအထားမှာပဲရှိနေတယ်လို့လည်းဆိုပါတယ်ကချင်ပြည်နယ်မူရင်စေဝါတိုက်ဖြတ်ရေးအဖွဲ့ဝင်တွေအကြမ်းဖက်တိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ
်။အကြမ်းဖက်တိုက်ခိုက်ခံရတဲ့သူတွေနဲ့ကတန်ရာပြင်းထန်စွာရရှိပြီးမြကျိနာစေယုံမှာစေဝါကူတမှုခံရကနေအခုဆိုရင်စေယုံကဆင်းလာပြီလို့ KBC အသင်းတော်မူရင်တိုက်ဖြတ်ရေးတနိုင်ဟူကောင်းဒေတာဥက္ကဋ္ဌဇေယနော်တောင်ကခုလိုပြောပါတယ်။
သူတို့ပြောင်းလို့တောင်မှအိမ်ပြန်သွားကြတယ်။ဒီရဲ့တိုးတင်းမှာပဲတော့သူတို့တင်းလာနဲ့ဆင်းလာတော့
KBC ကကချင်နှစ်ချင်းအသင်းတော်ကနေဦးစီးပြီးတော့ဒေသခံတွေကနေပူးပေါင်းလှုပ်ဆောင်နေတဲ့မူရေးစေဝါတိုက်ဖြတ်ရေးဖွဲ့ကိုမတ်လ15ရက်နေ့ကဖားကမြို့နယ်နတ်မော်ရွာနီးမူရေးစေဝါရောင်းဝယ်ဖောက်ကားသူအင်အားစုကနေအကြမ်းဖက်တိုက်ခိုက်ခဲ့လို့ဖွဲ့ဝင်15ဦးနဲ့က10ဦးကျော်တန်ရန်ရရှိခဲ့ပါတယ်။ဒီဖြစ်စဉ်ကတော့ဖားကဒေသခံကချင်စာပေနဲ့ယဉ်ကျေးမှုကော်မတီဝင်ဦးလမောင်လတောင်ကနေခုလိုပြောပါတယ်
။ပင်ကြီးလ ို့ရောင်းနေဒီကွာတော့ညမော်မှာပေါ့အဲ့ဒါကြောင့်အဲ့ညမော်သွားလိုက်တဲ့ခါမှာကိုရောက်လဲရောက်ရောအဲ့ဒီမှာရှိတဲ့ဂျွာသားတွေပေါ့ဗျာအဲ့ဒါတွေအလုံးဝိုင်းပြီးတော့ပိတ်တက်ပြေးလာတဲ့သူတို့ဈားနဲ့လိုက်တဲ့အဲ့ခါကျတော့ဒီမရောက်တော့နည်းနည်းလေးပိုးသွားတော့ပေါ့တန်တဲ့လူကျတော့အလောက်ကြီးဟို
အခင်းဖြစ်ပွားပြီးနောက်မှာဖာကဒေတာခံအာနာပိုင်တွေကနေဒီအကျန်းဖက်လောက်ရောက်ကိုကင်သွဲဖြည့်ရှင်းပေးမယ်လို့ပြောဆိုပေးမယ်လေလောလောဆယ်ဆယ်မှာတော့စောက်ကြည့်နေတဲ့အနေအထားမှာဖြစ်နေတယ်လို့လဲကက်တလက်တင်းတော်မူရီတိုက်ဖြည့်ရေးတနိုင်ဟူကောင်းဒေတာဥက္ကဋ္ဌဆရာနော်တော်ကပြောပါတယ်အခုလူမူရီစေဝါတိုက်ဖြည့်ရေးဖွဲ့ဝင်တွေအကျန်းဖက်တိုက်ခိုက်ခံနေရပေမဲ့လဲအတင်းတော်အနေနဲ့မူရီစေဝါတိုက်ဖြည့်ရေးလုပ်ငန်းကတော့ပုံမှန်လှုပ်ဆောင်သွားရမယ်လို့လဲဆရာနော်တော်ကပြောပါတယ်ကချင်ပြည်နယ်သွင်းမှာဘိန်းဆိုင်ပြိုသုံးဆွဲရောင်းဝယ်မှုအခြေအနေဟာကြီးထွားနေတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းက KBC ကချင်နှစ်ချင်းအတင်းတော်ကနေဦးစီးပြီးတော့မြကြီးနားဝိုင်းမော်မိုးကောင်ဖားကန်နဲ့တနိုင်ဟူကောင်ဒေတာခန့်ပြီးပောင်းအင်အားနဲ့တနိုင်ဟူကောင်ဒေတာတွင်ဘိန်းဆိုင်ခင်ဧကပေါင်း 3,000 ကျော်ကိုဖျက်ဆီးနိုင်ခဲ့ပါတယ်
ဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မှာနှစ်မြုပ်သွားတဲ့အောင်တကွန်အမတ်3သင်္ဘောကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်နယ်အစိုးရကရပ်နားလိုက်ပြီးလူမှုကူညီရေးအဖွဲ့အစည်းတွေကနေဆက်လက်လှုပ်ဆောင်နေပါတယ်။ DKBA တပ်ဖွဲ့ကပုံမူကြီးစောဆန်းအောင်ကိုအဖွဲ့ဝင်အဖြစ်ကနေချက်ချင်းပြန်လဲထုတ်ပယ်ဖို့ DKBA စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောလာဘွယ်ကနေအမိန့်ထုတ်ပြန်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရပါရှင်။